မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့တဲ့ကင်းမကျေးရွာရဲ့ဒေသခံတွေဟာတနစ်မီးပါကြာမြင့်တဲ့အထိတောတောင်တွေထဲမှာပဲနေထိုင်နေကြရပါတယ်။ပုံမှန်ဘဝတွေကိုပြန်လည်မတီးဆောက်နိုင်တော့တဲ့အပြင်တချို့ဆိုရင်နေရဆွန့်ခွာပြီးတော့အခြားဒေသတွေမှာတွားရောက်ပြီးတော့အလုလုကင်နေကြရပါတယ်။ရန်ကုန်ကပြေးပို့လာတဲ့သတင်းကိုတော့ကိုနင်းကျန်ကပြောပြမှာပါရှင်။
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာသိမ်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားပြီးစစ်တပ်ကနယ်မြေရှင်းလင်းရေးစစ်တွေစတင်လာရမှာမကွေးတိုင်းပေါ့မြို့နယ်ကကင်းမရွာမှာ2022ခုနှစ်ဇွန်လ15ရက်နေ့ကနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့ရပါတယ်။ကင်းမကျေးရွာဒေသခံတွေဟာအစောပိုင်းမှာတော့စစ်အာဏာသိမ်းမှုကိုငြင်းငြမ်းစွာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။2022ခုနှစ်မေလထဲမှာတော့ပေါ့မြို့နယ်တောင်ပိုင်းမှာအာဏာသိမ်းမှုကိုလက်နက်ကင်တော်လှန်မှုတွေစခဲ့ပြီးဇွန်လအစပိုင်းမှာတော့တူမီတနတ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေနဲ့အပြန်အလှန်တိုက်ပွဲတွေရှိခဲ့ပါတယ်။ဇွန်လ15ရက်နေ့မနက်ပိုင်းမှာပောက်ရေးပြားကိုင်းနေရဲစခန်းကရဲအင်အား20လောက်ဟာကင်းမကျေးရွာအနီးကိုရောက်လာပြီးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဇွန်လ15ရက်ကင်းမရွာမီးရှို့မခံရမီတိုက်ပွဲဖြစ်ပွားခဲ့တဲ့အချိန်မျိုးကိုကိုယ်တိုင်ပါဝင်ခဲ့သူတူကအခုလိုပြန်ပြောပြပါတယ်
။ကင်းမရဲ့အရှိတ်တောင်ကျောပေါ်မှာပေါ့ကင်းကျောင်းတစ်ဖက်ကျမ်းအဲ့မှာအဲ့တဖက်နဲ့စတင်ဖြူးမှုဖြစ်တာစတင်ဖြူးမှုဖြစ်တဲ့အချိန်မှာကျွန်တော်ကတော့ဂျွာထဲမှာလိုက်ပြီးတော့စီစဉ်နေတုန်းရှိပြီးတယ်အဲ့မှာတင်းချင်းချပြီးဆိုတော့အဲ့မှာဟိုကောင်တွေကဆိုင်ကယ်တွေမီးရှို့တယ်ဆိုင်ကယ်ဂျွာသားဆိုင်ကယ်တွေရောကျွန်တော်တို့စီရဆိုင်ကယ်တွေရောမီးရှို့ပြီးတော့ပူကျပူကျနဲ့အဲ့မှာတက်လာတဲ့အချိန်မှာကျွန်တော်လည်းစပြစ်တာကျွန်တော်လည်းကြီကုံတော့ကျွန်တော်ထုတ်ပြရတယ်ဆိုင်ခွဲလောက်ကစဖြစ်တာကသူတို့ဝင်လာကနေ့ကနှစ်နာရီကျော်မှဝင်တယ်။အဲကျွန်တော်တို့ရေဘော်တွေဆုပ်ကျွန်တော်တို့လည်းဆုပ်ပေါ့ကျွန်တော်တို့မှကြီမှမရှိတော့ပြစ်စရာအဲ့ဒါလည်းဆုပ်ဆုပ်ကျွန်တော်တို့တောင်ပေါ်ရောက်တဲ့အချိန်မှာမီးဖျက်ရှို့နေပြီ။အဲစစ်တပ်ကစစ်ကား3စီးရောက်လာတယ်။ရှို့တာကတော့ရဲမဟုတ်ဘူးစစ်တပ်ကရှို့တာ
။ကင်းမရွာမီးလောင်တာနဲ့ပတ်သက်လို့စစ်ကောက်စီဘက်ကတော့ပြည်သူ့ကာကွယ်ရေးအဖွဲ့တွေရှို့တာဖြစ်တယ်လို့မီးလောင်ပြီးနောက်ရက်မှာတရားဝင်သတင်းထုတ်ပြန်ပါတယ်။ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ကျေးရွာသားတွေကတော့စစ်ကောက်စီတပ်တွေမီးရှို့တာဖြစ်တယ်လို့အခိုင်အမာပြောပါတယ်။နေအိမ်တွေမီးရှို့ခံရချိန်မှာကျေးရွာတွေကနေအိမ်တွေထဲကနေကျန်းမာရေးမကောင်းလို့မပြေးနိုင်တဲ့တက်ကြီးရွယ်ုံနှုံးဦးလည်းမီးလောင်ပြီးတိတ်ဆုံးခဲ့ပါတယ်။ဇွန်လ15ရက်နေ့ကလောင်ခဲ့တဲ့မီးကြောင့်အိမ်ကြီး254အိမ်ရှိတဲ့ကျေးရွာထဲမှာနေအိမ်123လုံးမီးလောင်ခဲ့ပါတယ်။မီးလောင်ကျွမ်းပြီးတာတစ်နှစ်လောက်ရှိပြီဖြစ်ပေမဲ့ဒေသခံတွေဟာတောတောင်တွေထဲမှာပဲပုန်းအောင်းနေရပါတယ်။စစ်ကောင်စီတပ်တွေဟာမကြာခဏဆိုသလိုပေါင်းမြို့နယ်တောင်ပိုင်းမှာနေနေရှင်းလင်းနေတဲ့အတွက်နေအိမ်တွေကိုမပြန်တော့ပဲတောတောင်တွေထဲမှာနေထိုင်ရတာဖြစ်ပါတယ်။ကင်းမရွာသားတဦးဖြစ်တဲ့ဦးသိန်းဝင်းအမိခွဲဟာသားသမီး၃ယောက်ရဲ့ဖခင်ဖြစ်ပြီးတော့သားသမီးတွေကိုပညာတတ်ဖြစ်စေခြင်းနဲ့ဖခင်တူဦးပါ။အာနာမသိန်းရင်ကသမီးကိုမျိုးကဂျပန်စကားပြောတင်တန်းကျောင်းမှာထားပြီးဂျပန်ကိုလွတ်ဖို့ရည်ရွယ်ခဲ့ပေမဲ့လည်းစစ်ကောင်စီကအာနာသိမ်းလိုက်ပြီးတဲ့နောက်တိုင်းပြည်မငြိမ်သက်တာကြောင့်ဂျပန်သွားမဲ့သမီးဖြစ်သူကိုရွာကိုပြန်ခေါ်ခဲ့ပါတယ်။အခုချိန်မှာတော့သမီးဖြစ်သူကဂျပန်ကိုမသွားဖြစ်တော့ပဲအိမ်တော်ကြသွားပြီလို့သားသမီးတွေအတွက်သူ့ရည်မှန်းချက်ပြတ်ခဲ့ရပုံကိုပြောပါတယ
်အိမ်မှာရှိတဲ့လူကလည်းအိမ်ရှိတဲ့လူတွေလည်းမီးရှို့ရင်လွယ်လွယ်မလောင်အောင်လို့အကာတွေထုတ်ပြီးပါတော့တဲ့ယူထားတော့တာဗျအမိုးဆက်တာတွေထားကြတော့အကာတွေဘာတွေကိုမထားကြတော့ဖြစ်ထားတော့တာအိမ်တွေကိုလွယ်လွယ်နဲ့မီးရှို့လို့မလောင်အောင်ပေါ့ဗျာအဲ့လိုတွေလုပ်ထားကြတော့တာအိမ်ရှိတဲ့ဆိုလည်းတော့တယ်မှာပဲနေကြတော့ဗျာပြောရတော့အကိုဖြစ်နေကြကျွန်တော်တို့လည်းအိမ်တော်ပြန်တော့ပြန်နေကြတာပေါ့အဲဒီကိုပဲနေရောအဲဒီစစ်ကြီးရောမိပြီးရောတရားနဲ့ကြလိုက်တဲ့အခါကျတော့ကျွန်တော်တို့ရိမ့်တည်းပြောက်ကုန်တော့မဟုတ်ကျွန်တော်တို့မန္တမီတွေပဲပညာရေးတွေကရက်တန်းတော့ပေါ့ကျွန်တော်တို့ကတက်မှုတန်းချောင်းဒီမှာတန်းတန်းချောင်းဒီမှာတက်နေတဲ့ကလေးတွေရှိကြတယ်အဲ့ဒါတွေကအခုအပြင်းရောက်ပြီးမှအဲ့လိုတွေဆိုတော့ကျွန်တော်တို့မျောလင့်တည်းကမျောလင့်တယ်လို့ဖြစ်မလာတော့ဘူးကြတန်းတန်းချောင်းအကြေရောတင်နာကြောင်းမှတက်နေတာကြအဲ့ဒါကိုစစ်တမ်းကိုကြွားမှာအဲ့ကိုဗစ်ဖြစ်ဆိုဆိုပြီးရွာပြန်နေရွာပြန်ပြီးတော့အခုအနာသိအနာသိပြီးတော့ရွာမီးရှူအဲ့ဒါတွေကဆက်တက်ဖြစ်လာတော့အဲ့ဒီဟာတွေကဘာမှကိုဖြစ်မလားဆိုပြီးကိုယ်တော်မာတွေနေပြီးအဲ့ဒါအိမ်တော်ကြာလာတော့တာ
ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအနာမသိနေအချိန်ကြီးမကွေးတိုင်းပေါင်းမြုံနယ်တောင်ပိုင်းမှာရှိတဲ့ကင်းမရွာဟာလေယာစိုက်ပျိုးရေးကိုအဓိကထားလုပ်ကင်တဲ့ရွာလေးတူရွာဖြစ်ပါတယ်ဒီကင်းမရွာဟာပေါင်းမြို့နယ်16မိုင်အကွာမှာရှိသလိုပခုတ်ကူမြို့နယ်လည်းမိုင်60နီးပါးအလံဝေးပြီးတော့ရွာသားတွေဟာစပါးပဲကျက်တုံနဲ့ကွန်းရွက်တွေကိုအဓိကစိုက်ပျိုးကြပါတယ်။အခုနောက်ပိုင်းမှာတော့နယ်မြေရှင်းလင်းမှုစစ်ဆင်ရေးတွေနဲ့ကျေးရွာတွေကနေမြို့ပေါ်တွေစီကိုအသွာအလာကန့်တတ်တာတွေဓာတ်မြေဩဇာတည်ယူတာတွေကိုတင်းကျပ်စွာတားမြစ်လာတဲ့အတွက်တောင်သူတွေမှာအခက်တွေ့နေရပါတယ်။စ ိုက်ပျိုးရေးလောက်ကန်ရတာခက်ခဲလာတဲ့အခြေအနေကိုဦးတိုင်ဝင်းအမိလွဲကအခုလိုပြောပါတယ်
ဒီအဖြစ်အကြီးကြီးမားမားဒီနိုင်လို့မရတော့ဘူးဗျာဟိုလိုပြောမှဆိုတော့နေတိုင်းသမီးသားအမိရောအဲ့လိုပုံစံမျိုးကိုလုပ်နေရတော့တာတောင်ကြီးလုပ်တော့လုပ်တော့လုပ်နေတာပဲညာအရင်တော့တည်တည်ညံ့ညံ့မလုပ်နိုင်ဘူးဖြစ်တယ်ဆိုလဲဟိုကားဒီဘာတွေကမျိုးတွေမတော့တော့အဲ့ဒါဖြစ်တယ်လဲမလုပ်နိုင်တော့ဘူးဗျာစားတော့ဖြစ်ရုံပေါ့ဗျာအဲ့လိုဒီဘောကြီးတွေတွေ့ထမှာမျိုးတွေမှရောက်မှုချဖို့အဲ့လိုမလုပ်ခွင့်နဲ့အင်ဂျင်တားလောက်ရောအဲ့လိုလောက်ပဲအချင်းချုံလုပ်ကြတော့ဗျာဒါတော့မှအဲ့အဲ့ဒီညစ်တီတွေရလို့ရှိရင်လူလီတာတဏီယာအဲ့ညစ်တီတွေထားတာတဏီယာနေရာခွဲထားတာဗျစိုးရဲတဲ့တိုင်ဒီလေမိစုမျိုးကိုလည်းဒီဟာကျင်းတဲ့လူဒီဟာဆက်တဲ့ချက်ကျင်တော်ဒီဒီတက်တဲ့ငုံတို့တွဲလို့မရတော့ဘူးဟိုကမျိုးဝင်လာတဲ့ခံစုခံနေအဲ့ညီညီဩဇာအိတ်တွေဆိုလည်းအဲ့ဒါလမ်းကြောင်းတွေဖြတ်တယ်သူတို့ကယူထားလိုက်ကြတာဗျာအရင်အချိန်လေးမျိုးဖြစ်အောင်ကြာတော့တောင်းဆိုင်ရမယ်ထင်ပါတယ်ခက်ကလာကောင်းသွားမှာခက်ကလာကောင်းဆိုအခုတက်ကောင်ကြီးကအုပ်နေကြတော့အရင်တက်တဲ့အောင်မပြေးနဲ့အရင်အချိန်လေးလောက်ပြန်ရောက်ပူရကူမမြင်တော့ပါဘူးကျွန်တော်တော့
မိလောက်နေနေကကိမရွာသူတူဖြစ်တဲ့မဖြိုးလေးဟာသူအလုံးလုံးတဲ့လေခွင်းကနေရွာကိုပြန်လာနေတာပါအဲ့ဒီအချိန်ရွာထဲမှာပြစ်ခတ်နေပြီးကြီးစံတွေဈာကနေဘေးလွတ်ရာကိုပြေးသွားခဲ့ရပါတယ်ဘေးလွတ်ရာရောက်တဲ့အချိန်မှာသူ့ရွာမီးရှို့ခံရတာကိုဘေးလွတ်ရာကနေကြီးခဲ့ရတဲ့မြင်ကွင်းကိုတနှစ်နီးပါးကြာတဲ့အထိမမေ့သေးတဲ့ကြောင့်အခုလိုပြောပါတယ်
။မိလာမြောက်ဘောကဘာမှမလုံးနိုင်ဘူး။ထိုင်ပြီးမေးကြည့်ရအဲ့လိုအချိန်မှာကြာဖို့ဒီတည်းရပြင်နေလည်းမနေနိုင်ဘူးပေါ့။ကွာရင်လည်းမင်းရတာဘာမှမကောင်းနိုင်ဘူး။ဘူးဘူးလောက်တာပဲ။ရဲလူကြည့်ကြည့်ရအကုန်လုံးသိရင်အဲ့ဒီအချိန်အခုအထိမမေ့မနေသေးဘူး။ကိုကြည့်ကြတာရေးစားရတဲ့တနပ်ကြည့်အနေကြည့်တနပ်ကြည့်ကြတာမှာကိုကြည့်ကြတာအစားအကုန်လုံးနားမနေဘူး
။ရွာမီးရှို့ခံရပြီးနောက်ပိုင်းနေထိုင်ဖို့ခက်ခဲလာတာအပြင်စားဝတ်နေရေးမပြေလာစားဝတ်နေရေးမပြေလည်တာတွေရှိတဲ့အတွက်ကျေးရွာမှာနေထိုင်တဲ့လူငယ်တွေဟာနိုင်ငံရဲ့ချားမှာသွားရောက်အလုံးလုံးကင်တာတွေအပြင်ဆွေမျိုးတွေရှိတဲ့နေရာတွေမှာသွားရောက်အလုံးလုံးကင်နေရပါတယ်အခုလိုကြေးရွာတွေကနေဆုံးခွာပြီးအလုတ်သွားလို့ရတဲ့အထက်မှာမဖြိုးလေးလည်းတယောက်အပါဝင်ဖြစ်ပါတယ်။သူ့ရဲ့နေအိမ်ကြီးလောက်ပြီးနောက်ပိုင်းစားဝတ်နေရေးအတွက်အလုံးလုံးနေရာပုံကိုအခုလိုပြောပါတယ်
။ကျွန်မတော့အချိန်ကြီးတော့ဒီအဆင်မပြေဘူးပေါ့စားဝတ်နေရာကအဆင်ပြေဘူး။ကျွန်တော်တို့ကလည်းမမလုံးစားနေရတော့ဘူး။အာဘာလဲအခုအချိန်ကြီးတော့ဆိုတော့တလားကိုသူကတစ်ခါနှစ်ခါတော့ပုံမလာနေရဆိုရင်ချောင်းအရုံးမရှိဘူး။အင်းမကွာစားဝတ်နေရတာမလွယ်တော့လေကိုအဲရောင်းမဆိုလဲလောက်ရတာဘာလို့မလဲရေရရလည်းမရှိတော့ဘူးအဲ့ဒါအေးကိုမအင်းလည်းမရှိတော့ဘောနိုင်ငံကြီးမှမကောင်းနိုင်ငံရဲ့ဘေးမှာမကောင်းကိုမအင်းလည်းဆောင်းလဲစားဝတ်နေရတာကိုအပြင်းထွက်ရှာမှာကိုယ်အိမ်မှာလည်းဘယ်သူမှအင်းကျဆင်းနေနေမှာဆိုတော့ရောင်းမကတော့ဘာမှလုပ်မရဘူးလေ
ဒီရွာမီးရှို့ခံရပြီးနောက်ပိုင်းမဖြိုးလေးနီးတူရွာကနေထွက်ခွာပြီးထိုင်းမလေးရှားစားတဲ့နိုင်ငံသားကိုတွားရောက်အလုံးလုံးကင်သူအများပြရှိနေပါတယ်။ကိမကျေးရွာဟာမကြာခဏဆိုသလိုမီးရှို့ခံရပြီးနောက်ပိုင်းအလူရှင်တချို့ရှိခဲ့ပေမဲ့လူတဲ့ပစ္စည်းတွေကိုလည်းစစ်ကောင်စီကမီးရှို့ဖျက်ဆီးရာတွေလုပ်ခဲ့ပါတယ်။အဲဒီနောက်ပိုင်းဒီနှစ်2022ခုနှစ်ဧပြီလထဲမှာစစ်ကောင်စီရဲ့တကြောပြန်နယ်မြေရှင်းလင်းမှုတွေအတွင်းပေါင်းမြို့နယ်တောင်ပိုင်းကကျေးရွာ20နီးပါးကရာနဲ့ချီတဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့အဲဒီထဲမှာကိမကျေးရွာရဲ့နေ22လုံးလဲမိထတ်ရှုခံခဲ့ရပါတယ်။အဲဒီ22လုံးထဲမှာပြန်ဆောက်ထားတဲ့အိမ်အစ်၄လုံးလဲပါဝင်ခဲ့ပါတယ်။ဒီမှာကြေးရွာမိလောက်မှုဟာတနင်္လာကြာမြင့်လာပြီးဖြစ်ပေမဲ့ကြေးရွာသားတွေဟာတောတောင်တွေနဲ့ခက်ခက်ခဲခဲရုန်းကန်လှုပ်ရှားနေရပြီးမိလောက်ကျွမ်းနာနဲ့ပတ်သက်လို့နှစ်ဖက်အပြန်အလှန်ပြစ်တင်ခဲ့ကြပါတယ်။အခုချိန်ထိတော့ကိမကြေးရွာပြန်လဲထူထောင်ဖို့အတွက်မဖြစ်နိုင်သေးတဲ့အခြေအနေမှာပဲရှိနေပါသေးတယ်ခင်ဗျာ။